ဖိဇစ်လို့ခေါ်တဲ့ဗြိတိနိုင်ငံအီယူတွေကနှုတ်ထွက်ရေးဆွေးနွေးမှုတွေအတွက်လမ်းညွှန်ချက်တွေလက်ခံဖို့ဥရောပသမဂ္ဂကတည်ငြိမ်တည်ချွတ်တဲ့သဘောတူလိုက်ပြီးဖြစ်ကြောင်းအီယူထိပ်သီးညီလာခံဥက္ကဋ္ဌကစနေနေ့မှာပြောပါတယ်ဗြိတိနိုင်ငံအီယူတွေကနိုင်ငံရေးအရာတရားမျှတတဲ့ဆွေးနွေးမှုတွေစတင်ရေးအတွက်အဖွဲ့ဝင်28နိုင်ငံကလုတ်ပိုင်ခွင့်ပေးလိုက်ပြီးဖြစ်ကြောင်းဗြိတိဝန်ကြီးချုပ်ထရဆာမေမပါဘဲဘရပ်ဆဲလ်မြို့မှာအီယူခေါင်းဆောင်တွေကျင်းပတဲ့ထိပ်သီးဆွေးနွေးပွဲကနေဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်တက်စ်က Twitter လူမှုကွန်ရက်ကတစဉ်ပြောကြားလိုက်တာပါဒီလမ်းညွှန်ချက်ကို15မိနစ်အတွင်း EU ခေါင်းဆောင်28ဦးကအတည်ပြုပေးလိုက်တာဖြစ်ပါတယ်ဗြိတိနိုင်ငံဆွေးနွေးမှုတွေဗြိတိနိုင်ငံနဲ့ဆွေးနွေးမှုတွေကိုတော့ဗြိတိမှာဂျွန်လ10ရက်နေ့မှာကျင်းပမယ်အထူးသဖြင့်ရွေးကောက်ပွဲအပြီးမကြာခင်မှာပဲပြုလုပ်သွားမှာဖြစ်ပါတယ်ဆွေးနွေးပွဲတွေအတွင်းဗြိတိနိုင်ငံအတွင်းမှာနေထိုင်ကြတဲ့ EU အဖွဲ့ဝင်နိုင်ငံသားတွေနဲ့မိသားစုဝင်တွေရဲ့လူမှုရေးဆိုင်ရာကိစ္စရပ်တွေဗြိတိန်က EU အပေါ်တင်နေတဲ့ကြွေးမြေကိစ္စတွေပေါ်ပေါ်မှာဖြစ်ပါတယ်။ EU တွေကနေနှုတ်ထွက်တဲ့အတွက်ငွေကြေးပမာဏအားဖြင့်အမေရိကန်ဒေါ်လာ65ဘီလီယံဝန်းကျင်ရှိတဲ့ဗြိတိန်ကတာဝန်ယူရမယ့်ဘဏ္ဍာငွေကြေးတွေကိုပေးဆပ်ရမှာဖြစ်ပါတယ်။ဒီကြွေးမြေကိစ္စဟာ EU နဲ့ဗြိတိန်အကြားအချိန်နဲ့ဆွေးနွေးရမယ့်အကြောင်းအရာဖြစ်ပါတယ်။